This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ဗီဒီယိုအန်ယူဂျီတော်ရရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးစစ်အာဏာရှင်ဘီတို့မှကင်းဝေးပြီးကိုယ်စိတ်နှစ်ပါးဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သလာရပါတယ်။မင်္ဂလာမနက်ခင်းပါခင်ဗျာ။အခုချိန်ကစတင်ပြီးတော့2025ခုနှစ်ဇူလိုင်လ30ရက်ရေဒီယိုအန်ယူဂျီမနက်ပိုင်းထုတ်လွှင့်မှုတွေကိုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီးရီးသတင်းကောက်နှုတ်ချက်တွေကိုຫນွေဦးအလင်ကာကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီရီသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်အုပ်ဖို့မြို့နယ်ဆေးရွာကပြည်သူများကိုဖမ်းဆီးလာတဲ့စစ်ကောင်စီစစ်ကြောင်းကိုစောင့်ကြိုတိုက်ခိုက်ခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်ပဲခူးတိုင်းတာယာဝတီခရိုင်အုပ်ဖို့မြို့နယ်ချောင်းကောင်းအုပ်စုဆေးကျွရွာမှပြည်သူများကိုဖမ်းဆီးလာတဲ့စစ်ကောင်စီစစ်ကြောင်းအားတိုက်ခိုက်ခဲ့ရာစစ်ကောင်စီတပ်သား15ဦးသေဆုံးခဲ့တယ်လို့တာယာဝတီခရိုင်တရင်3802တပ်ခွဲငါးကထုတ်ပြန်ထားပါတယ်အင်အား80ခန့်ပါတဲ့အဆိုပါစစ်ကောင်စီစစ်ကြောင်းကိုဇူလိုင်လ24ရက်နေ့မွန်းလွဲ3:29မိနစ်အချိန်မှာပဲခူးရွာမှတရှိမြို့ချောင်းစိန်ကက်လက်ရွာမှဖျက်လည်း48ပေါက်ဖုတ်တဲ့ကြီးအနီမှာစောင့်ကြိုတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။စောင့်ကြိုတိုက်ခိုက်မှုတွင်မိနစ်20ခန့်တိုက်ပွဲဖြစ်ပွားခဲ့ကပြည်သူ9ဦးထွက်ပြေးလွတ်မြောက်သွားခဲ့ပြီးစစ်ကောင်စီဘက်က15ဦးသေဆုံးခဲ့က3ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးဗန်ပွေးကုန်းရွာဘက်ကိုဆုတ်ခွာထွက်ပြေးသွားခဲ့တယ်လို့သိရှိရပါတယ်။ဆက်လက်၍လည်းတိုက်ပွဲများဖြစ်ပွားလာနိုင်ပြီးစစ်ကောင်စီတပ်ကလူသားတိုင်းပြေပေါ်တာဆွဲခြင်းမော်တော်ယာဉ်များအားချော်ဆွဲခြင်းများပြုလုပ်နေတာကြောင့်ပြည်သူများအနေနဲ့ရိုးမာတွင်တွာလာမှုများမပြုလုပ်ကြဖို့နဲ့စစ်ကောင်စီတပ်များဤတွာလာနေထိုင်ခြင်းမပြုလုပ်ကြဖို့အသိပေးထားပါရခင်ဗျာဆလဘီညောင်မြို့နယ်မှာစစ်ကောင်စီစစ်ကြောင်းကိုခုခံရင်ဆိုင်ရင် PDA မှရဲဘော်2ဦးကြာဆုံးခဲ့တဲ့တရင်ကိုတင်ပြပေးကြပါတယ်မန္တလေးတိုင်းညောင်ဦးခရိုင်ညောင်ဦးမြို့နယ်ကန်ကောကျွာကနေဝင်ရောက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုခုခံတိုက်ခိုက်ရင်းပြည်သူ့ဒီမိုကရက်တစ်တပ်တော်မှရဲဘော်2ဦးကြာဆုံးခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။ဇူလိုင်လ28ရက်နေ့ညနေ9:00အချိန်ခန့်မှာကန်ကောရွာဘက်ကိုဝင်လာတဲ့အင်အားအပြည့်ပါတဲ့စစ်ကောင်စီကား15စီးမှနှစ်စီးထွက်လာတယ်လို့သတင်းရတာကြောင့်ရဲရွာပြည်သူလူထုကိုဘေးလွတ်ရာသို့ကယ်ထုတ်ပေးနေခြင်းကာကင်းယူထားတယ်။ရဲဘော်အောင်ကြီးနဲ့ရဲဘော်အသေးလေးတို့2ဦးဟာရန်သူနဲ့ထိတ်တိုက်တွေ့ပြီးအပြန်အလှန်ပစ်ခတ်ခဲ့ကြတယ်လို့ဆိုပါတယ်။ပစ်ခတ်မှုတွင်ရဲဘော်အသေးလေးခေါ်နေတူအောင်ကကြီးစားထိခဲ့ပြီးပြန်ဆွဲခေါ်ဖို့ကြိုးစားခဲ့တဲ့ရဲဘော်အောင်ကြီးခေါ်အောင်ပြည့်စုံလေးထိမှန်ခဲ့ကနှစ်ဦးစလုံးနေရာမှာပင်မြင့်မြတ်စွာအသက်ပေးလှူခဲ့တယ်လို့သိရှိရပါတယ်။တိုက်ပွဲဖြစ်စဉ်တွင်ရဲဘော်2ဦးဂုံယောင်ပြောင်စွာကြာဆုံးခဲ့တဲ့အပြင် MA1 တလက် BA94 တလက်တို့ကိုလည်းဆုံးရှုံးခဲ့ရတယ်လို့သိရှိရပါတယ်။စစ်ကောင်စီဘက်မှလည်းနှစ်ဦးသေဆုံးခဲ့ပြီးစစ်ကြောင်းမှုအဆင့်ရှိသူတူထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရှိရကြောင်းသေဆုံးသွားခဲ့တဲ့စစ်ကောင်စီတပ်သားအလောင်းကို29ရက်နေ့မနက်မှာထပ်မံစစ်ကြောင်းထုတ်ကတည်ယူသွားခဲ့တယ်လို့သိရှိရပါတယ်ခင်ဗျာစစ်ကောင်စီလက်နက်ကြီးကြောင်းအုံတော်ရွှေဘုံမဟာတားလိုင်းကေဘယ်နှစ်ချောင်းပျက်စီးခဲ့တဲ့တရင်ကိုတင်ပြပေးကြပါတယ်။စကိုင်းတိုင်းအုံတော်မြို့နယ်မှာစစ်ကောင်စီတပ်ကစစ်ကြောင်းထိုးဝင်ရောက်လာပြီးတစ်ခတ်မှုများကြောင့်လက်နက်ကြီးထိမှန်ကအုံတော်ရွှေဘုံမဟာတားလိုင်းမှာကေဘယ်နှစ်ချောင်းပျက်စီးခဲ့တယ်လို့ NUG လျှက်စစ်နယ်စွမ်းအင်ဝင်ကြီးဌာနရွှေဘုံခရိုင်ကအသိပေးထားပါတယ်။ဇူလိုင်လ9ရက်နေ့မနက်6:18မိနစ်အချိန်ခန့်မှာ230 kV အုံတော်ရွှေဘူမဟာတားလိုင်းရှိ Twin Tower Double Circuit မှာ Area 8 Cable 2 ချောင်းလက်နက်ကြီးထိမှန်ပျက်စီးခဲ့တယ်လို့ဆိုပါတယ်။ Cable ပျက်ကျခဲ့တဲ့ဇဒောင်ပကန်2ခွဲယုံနဲ့တစ်ချိုကုန်းရွှေမိုးဟင်းဆိုင်ကြီးက စစ်ကောင်စီလက်အောက်ခံလက်နက်ကိုင်တပ်ဖွဲ့များရှိနေပြီးတိုက်ပွဲဖြစ်ပွားနေတဲ့နေရာဖြစ်တာကြောင့်ပြန်လည်ပြင်ဆင်ရန်အခက်အခဲရှိနေတယ်လို့သိရှိရပါတယ်။စစ်ကောင်စီလက်အောက်ခံရှေးဘုံမြို့နယ်လျှက်စစ်တပ်ဖြန့်ပြွေးလုပ်ငန်းမှာမြို့ရွာဥအောင်မြတ်စုနဲ့ရှေးဘုံခရိုင်ရာတို့ကလည်းလက်ရှိဖြစ်ပေါ်နေတဲ့တအားပြတ်တောက်မှုဖြစ်စဉ်ကိုအရေးတည်ယူဆောင်ရွက်နိုင်ခြင်းမရှိဘူးလို့ဆိုပါတယ်။အမျိုးသားညီညွတ်ရေးအစိုးရဝက်လက်မြို့နယ်လျှက်စစ်နယ်စွဲဝင်ကြီးဌာနတာဝန်ခံအနေနဲ့စစ်ကောင်စီလက်နက်ကိုင်များအနီးမှာရှိတဲ့တိုင်မတ်159နာအထိ line clear ဖြစ်စေရန် NA ကြားမှတွားရောက်ဖြစ်စေခဲ့တယ်လို့ဆိုပါတယ်။ယခုလျှက်စစ်တအားပြတ်တောက်နေတဲ့အချိန်ဒီဟာစစ်ကောင်စီရဲ့ထိန်းချုပ်မှုအောက်မှာရှိနေပြီးမိမိတို့ NUG လျှက်စစ်နယ်စွဲဝင်ကြီးဌာနအနေနဲ့ဆောင်ရွက်လို့ရတဲ့ကိစ္စရများကိုဆောင်ရွက်ထားရှိပါကြောင်းနဲ့မြို့နယ်ပြည်သူအုပ်ချုပ်ရေးအဖွဲ့များအားလုံးကလည်းပြည်သူလူထုအတွက်အတူတကွပူးပေါင်းဆောင်ရွက်ပေးလျက်ရှိပါကြောင်းအသိပေးထားပါတယ်ခင်ဗျာ။ဆက်လက်ပြီးမိုင်းလုံးနဲ့မိုးကုတ်မှာစစ်ကောင်စီတပ်ရဲ့ဘုံကျဲတိုက်ခိုက်မှုကြောင့်အရဲသားပြည်သူ၄ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်။ PSLF TNLA ထိန်းချုပ်နေပြီဖြစ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းမိုင်းလုံးမြို့နယ်မန္တလေးတိုင်းမိုးကုတ်မြို့တို့မှာစစ်ကောင်စီတပ်က Jet Fighter နဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရဲသားပြည်သူ၄ဦးသေဆုံးခဲ့တယ်လို့ PSLF TNLA ကထုတ်ပြန်ထားပါတယ်။ဇူလိုင်လ29ရက်နေ့ညနေ 9:38 မိနစ်အချိန်မှာမိုင်းလုံးမြို့ခန်းနီရပ်ကွက်ကိုစစ်ကောင်စီကပေါင်250ဘုံတလုံးလာရောက်ကျဲချတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ဘုံတိကျရောက်ပောက်ကွဲမှုကြောင့်အမျိုးသား2ဦးထိမှန်သေဆုံးခဲ့ကနေရင်ခုနှလုံးဘုံစားထိမှန်ပျက်စီးခဲ့တယ်လို့သိရှိရပါတယ်။အလားတူမိုးကုတ်မြို့ရှိပိုင်းမင်းတရာရက်ကွက်ရွှေဘုံသာရက်ကွက်နဲ့ BOC ကားကြီးကွင်းဤတို့မှာလေဇူလိုင်လ29ရက်နေ့မနေ့ပိုင်းမှာစစ်ကောင်စီကလေကြောင်းကနေလာရောက်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။အဆိုပါလေကြောင်းတိုက်ခိုက်မှုအတွင်းအမျိုးသား2ဦးအမျိုးသမီး2ဦးသေဆုံးခဲ့ကာအမျိုးသား17ဦးနဲ့အမျိုးသမီး9ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးနေအိမ်14လုံးဘုံစားထိမှန်ပျက်စီးခဲ့တယ်လို့သိရှိရပါတယ်ခင်ဗျာဆလဘီမုံရချေဆိုင်ထောက်ပို့တက်929မှာပေါ်တာဆွဲခံရရတဲ့ပြည်သူစစ်တဦးအလင်းဝင်လာခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။မုံရချေဆိုင်နာမခအနီးမှာရှိတဲ့အမှတ်929ထောက်ပို့တက်ရင်အတိုင်းစခန်းမှာပေါ်တာဆွဲစစ်မှုတန်းစုဆောင်ခံရရတဲ့ပြည်သူစစ်တဦးအလင်းဝင်ခဲ့တယ်လို့ Golden Target Force GTF ကသတင်းထုတ်ပြန်ထားပါတယ်။အလင်းဝင်ဖို့ချိတ်ဆက်လာတဲ့အဆိုပါတပ်သားကိုဇူလိုင်လ25ရက်နေ့ကတွားရောက်ခေါ်ဆောင်ခဲ့တာဖြစ်ပြီး၎င်းကင်ဆောင်တဲ့ MA1 တနက်တလက်ကိုပါယူဆောင်လာရင်ကြိုးပမ်းခဲ့ပေမယ့်၎င်းရဲ့အသက်အန္တရာယ်လုံခြုံရေးအရာအဆင်မပြေဖြစ်ခဲ့တာကြောင့်ခြံထားခဲ့ရတယ်လို့သိရှိရပါတယ်။၎င်းအလင်းဝင်တပ်သားကို Golden Target Force GDF နဲ့မုံရမြို့နယ်တိုက်နယ်တပြည်သူလုံခြုံရေးအဖွဲ့တို့ကတွားရောက်ခေါ်ဆောင်ခဲ့တာလို့သိရှိရပါတယ်။အလင်းဝင်တပ်သားဟာရန်ကုန်တိုင်းတင်ငန်းကျိုးမြို့နယ်မှာညနေပိုင်းအကြောထွက်ဝင်နေခြင်းဖမ်းဆီးခံခဲ့ရတာဖြစ်ပြီးတိုက်ကြီးကျိုးပြူတင်နန်းကျောင်းမှာစစ်မှုထမ်းတင်နန်းနှစ်လခွဲကြာတက်ရောက်ခဲ့တယ်လို့ဆိုပါတယ်။၎င်းကိုပို့ဆောင်ခဲ့တဲ့929တရင်မှာတက်ချက်ကြီးကိုတိုင်ကတပ်သားများအားမူးယစ်ဆေးရာမများကိုတပြားတပေါင်းချက်နဲ့ရောင်းချနေကြောင်းကိုလည်းသိရှိရပါတယ်ခင်ဗျာ။ယခုတင်ပြခဲ့တဲ့စီရီသတင်းကောင်းထုတ်ချက်တွေကိုတော့ Radio NUG သတင်းတောင်တာဂီခါရှယ်နဲ့မင်းစစ်သွေးတို့ကပေးပို့ထားခြင်းဖြစ်ပါတယ်။ကျွန်တော်ကတော့ຫນွေဦးလင်ကပ
ါ။စီရီသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုကျွန်တော်ຫນွေဦးနိုင်ကတင်ပြပေးပါမယ်ခင်ဗျာ။မင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့တော်လိုင်းရဲ့အမြင်အောင်မြင်မှုသွေးခွေးမှုကိုသတိပြုစုကောင်းစဉ်နဲ့ဆွေးနွေးပွဲပြည်တော်စုဝန်ကြီးဦးစိုးသူရထွန်းပါဝင်ဆွေးနွေးမယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ် Inter-Religious Institute for Peace IRIP ကအပတ်စဉ်ကျင်းပတဲ့ဓမ္မကိုဘာသာတရားဖြင့်ဝန်ရံခြင်းစကားဝိုင်းအပိုင်း25ဖြစ်တဲ့တော်လိုင်းအမြင်အောင်မြင်ဖို့သွေးခွဲမှုကိုသတိပြုစုခေါင်းစဉ်နဲ့ဇဂဝိုင်းကိုဇူလိုင်လ30ရက်ညပိုင်းမှာကျင်းပသွားမှာဖြစ်တယ်လို့သိရပါတယ်။ဆွေးနွေးပွဲမှာဆရာတော်မင်းတုံညာဗုဒ္ဓတက္ကသိုလ်ဦးစိုးသူရထွန်း NUG ပြည်ထောင်စုဝန်ကြီးလျှက်စစ်နဲ့စွိုင်းဝန်ကြီးဌာနဒေါက်တာထထပါညွှန်ကြားရေးမှူး CDM တမိုင်းသူတည်နာဌာနရဲဘော်ဇူးစ်ဒုတိယကိုယ်ခဲ့ရေးမှူးအမတ်တရွှေဘုတ်ခရိုင်စစ်ဒေသတို့ပါဝင်ဆွေးနွေးမှာဖြစ်တယ်လို့သိရပါတယ်ဆွေးနွေးမှုကိုတော်လန်မိတ်ဖက်မီဒီယာများမှဓာတ်ရိုက်ထုတ်လွှင့်သွားမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ ဆက်လက်ပြီးတော့စကိုင်းတိုင်းဒေသကြီးအတွင်းစစ်ကောင်စီရဲ့လေကြောင်းအန်တီမှကြိုတင်ပြင်ဆင်ကာဝေးနိုင်ရန် icon များ NUG ထောက်ပံ့လူထမ်းတဲ့တရင်ကိုတင်ပြပေးပါမည်စကိုင်းတိုင်းဒေသကြီးအတွင်းမှာရှိတဲ့ပညာရေးစာသင်ကျောင်းများမှာစာသင်ကြားလျက်ရှိတဲ့ကျောင်းသားကျောင်းသူများအတွေ့စစ်ကောင်စီရဲ့လေကြောင်းအန်တီအမကာကွယ်နိုင်ရန်အမျိုးသားညီညွတ်ရေးအစိုးရအမျိုးသမီးလူငယ်နှင့်ကလေးသင်ငယ်ရေးရာဝန်ကြီးဌာနမှဆက်သွယ်ရေး icon များဝယ်ယူနိုင်ရန်ကြက်သိန်း50တီတီကိုထောက်ပံ့လူထမ်းခဲ့တယ်လို့သတင်းထုတ်ပြန်ထားပါသည်။သတင်းကြိုတင်ရယူမှုအားနည်းခြင်းကြောင့်လည်းမလိုအပ်ဘဲနဲ့ပျက်စီးဆုံးရှုံးမှုများနဲ့အသက်အန္တရာယ်ထိခိုက်ဆုံးရှုံးမှုများစွာကြုံတွေ့ခဲ့ရတဲ့အတွက်ကြောင့်ထောက်ပံ့ငွေများကိုတာဝန်ခံမချောစုဟန်မှတဆင့်သက်ဆိုင်ရာမျိုးနယ်တာဝန်ရှိသူများထံဘေးအန္တရာယ်နဲ့သတင်းရယူမှုကြိုတင်ပြင်ဆင်နိုင်ရန်အတွက်ထောက်ပံ့ပေးအပ်ခဲ့တယ်လို့ဖော်ပြထားပါသည်။ကြိုတင်သတင်းရယူမှုအားနည်းခဲ့တဲ့အတွက်ကြောင့်လေရင်တန်ကြားမှသာလျှင်လုံခြုံတဲ့နေရာများသို့ရှောင်ရှားရခြင်းဘုံကိုခြင်းများမှဝင်ရောက်ပုန်းခိုခြင်းများပြုလုပ်ခဲ့ကြရတယ်လို့သိရပါပါတယ်ခင်ဗျာဆက်လက်ပြီးအမျိုးသားညီညွတ်ရေးအစိုးရနဲ့ဒီမိုနိုင်ငံတို့ရဲ့မိတ်ဆွေအနှစ်သာရဟာခိုင်မာပြီးတော့အမြဲပူးပေါင်းဆောင်ရွက်ဖို့ကတိတွေရှိထားကြတယ်လို့ဆိုတဲ့သတင်းကိုတင်ပြပေးပါမယ်အမျိုးသားညီညွတ်ရေးအစိုးရနဲ့ဒီမိုနိုင်ငံတို့ရဲ့မိတ်ဆွေအနှစ်သာရဟာခိုင်မာပြီးဒီမိုကရေစီနဲ့လူအခွင့်အရေးစံချိန်စံညွန်းအပေါ်မှာအခြေခံကဒေသတွင်းတည်ငြိမ်အေးချမ်းမှုလုံခြုံမှုလူမှုဘဝတိုးတက်ရေးစတဲ့အရေးတွေအပေါ်အမြဲပူးပေါင်းဆောင်ရွက်ဖို့ကတိတွေထားရှိထားကြောင်းချက်သမရနိုင်ငံဆိုင်ရာ NUG ဆက်ဆံရေးယုံမှကိုယ်စားလှယ်ဦးလင်းတန်ကအတိပေးဆိုထားပါသည်ပထမဆုံးပြောချင်တာကတီမောသမရဟာငြိမ်းချမ်းရေးနိုဘယ်ဆုရှင်လည်းဖြစ်နိုင်ငံတကာကလေးစားရတဲ့နိုင်ငံအကြီးအကဲတဦးလည်းဖြစ်ပါသည်ဝန်ကြီးချုပ်ဆိုတာလည်းနိုင်ငံတကာကလေးစားရတဲ့အစိုးရအကြီးအကဲပါသူတို့နှစ်ဦးလုံးကတီမောလွတ်လပ်ရေးအတွက်ထိတ်တန့်ခေါင်းဆောင်နှစ်ဦးဖြစ်ကြသလိုတီမောနိုင်ငံထူထောင်တည်ဆောက်ရေးနဲ့ပြည်သူကများလည်းဖြစ်ကြပါသည်ဒေါ်ဆန်းစုကြည်အပေါ်အလွန်ချစ်ခင်လေးစားကြသူတွေလည်းဖြစ်သလိုဒီမိုကရေစီနဲ့လူ့အခွင့်အရေးစံချိန်စံညွန်းတွေကိုအထူးလေးစားကြသူတွေလည်းဖြစ်ကြပါလို့ဆိုထားပါတယ်အန်ယူဂျီနဲ့ဆက်ဆံရေးမှာလေဒီမိုကရေစီနဲ့လူ့အခွင့်အရေးစံတွေနဲ့အညီကောင်းမွန်တဲ့ခိုင်မာတဲ့ဆက်ဆံရေးရှိပြီးတော့ဒီမောနိုင်ငံဟာငြိမ်းချမ်းရေးကိုအထူးအလေးထားမျက်နှာသူတွေဖြစ်တယ်လို့ဒီမောနိုင်ငံရဲ့ခါသီးစွာဖြစ်တန်းခဲ့ရတဲ့တမိုင်းဆိုင်ရာသင်ငန်းစာတွေကိုလည်းအမြင့်ဝေငှပေးလေးရှိတယ်လို့သိရပါတယ်မိတ်ဆွေစစ်တို့ဟာအပြန်အလှန်လေးစားတန်ဖိုးထားမှုအပြန်အလှန်ယုံကြည်မှုအပြန်အလှန်ရိုင်းပင်းကူညီမှုအတူယက်တည်မှုတို့ဟာထာဝရခိုင်မြဲခြင်းသဘောရှိတယ်လို့ဦးလင်းတန်ကထလောင်းဆိုထားပါတယ်ခင်ဗျာဆလဘီကရင်နီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီမှကာကွယ်ရေးဌာနဖွဲ့စည်းပြီးကာကွယ်ရေးဌာနမှူးကြီးနဲ့ဒုတိယဌာနမှူးများခန့်အပ်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ကရင်နီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီဟာကရင်နီပြည်ရဲ့ဂျာကာလာအစီအမံအပိုက်36အပိုက်ခွဲခါခွေအပိုက်ခွဲငယ်6ပြတ်ထန်းခြင်းနဲ့အညီကာကွယ်ရေးဌာနကိုဖွဲ့စည်းလိုက်ကြောင်းဇူလိုင်လ29ရက်နေ့မှာထုတ်ပြန်ကြေညာပါတယ်။ဒါအပြင်ကရင်နီပြည်ရဲ့ဂျာကာလာအစီအမံအပိုက်36အပိုက်ခွဲခါခွေအပိုက်ခွဲငယ်6ပါပြတ်ထန်းချက်အရ၎င်းအပိုက်38အပိုက်ခွဲဂငယ်ပါပြတ်ထန်းချက်အရ၎င်းကာကွယ်ရေးဌာနရဲ့ဌာနမှူးကြီးနဲ့ဒုတိယဌာနမှူးများအဖြစ်ခန့်အပ်တာဝန်ပေးကြောင်းကြေညာထားပါတယ်။ဌာနမှူးကြီးအဖြစ်စောဘီ2ဒုတိယဌာနမှူး1အဖြစ်စောထူကာရီဒုတိယဌာနမှူး2အဖြစ်စစ်မုံခေါ်အေးစင်းနဲ့ဒုတိယဌာနမှူး3အဖြစ်စောတူတူတို့ကိုခန့်အပ်တောင်းအောင်ပေးခဲ့တယ်လို့သိရပါပါတယ်ခင်ဗျာဆက်လက်ပြီးတော့ပဲခူးတိုင်းနဲ့ကရင်ပြည်နယ်တို့မှာရေကြီးရေလျှံမှုများဖြစ်ပွားကလူသေဆုံးမှုများဖြစ်ပေါ်တဲ့တဲ့င်းကိုတင်ပြပေးပါမယ်ပဲခူးတိုင်းအတွင်းစစ်တောင်းမြေကြီးဟာစိုးရင်ရေအမှတ်ထက်ကျော်လွန်မြင့်တက်လာတဲ့အတွက်ကြောင့်မြက်ကန်းဘေးမှာရှိတဲ့မြို့နယ်များနဲ့ကျေးရွာများမှာရေကြီးရေလျှံမှုများဖြစ်ပွားနေပြီးတော့လူသေဆုံးမှုများလည်းရှိလာတယ်လို့ဒေသတွင်းသတင်းရင်းမြစ်များထံမှသိရပါတယ်မိုးသီးထန်စွာရွာသွန်းမှုကြောင့်တောင်ငူရွှေချင်းနဲ့မောင်တောင်မြို့နယ်များမှာရေကြီးမှုများဖြစ်ပေါ်နေပြီးတော့ထောင်ထဲချီတဲ့ရေပီးရှောင်ပြည်သူများဘေးလွယာကိုရွှေ့ပြောင်းနေရတယ်လို့သိရပါတယ်။ဒါအပြင်တောင်ကုန်မြို့မှာရေကြီးရေလျှံမှုကြောင့်လူပေါင်း 9,000 ကျော်ဘေးလွယာကိုရွှေ့ပြောင်းခဲ့ရပြီးတော့ရေပီးကယ်ဆယ်ရေးစခန်း၄ခုဖွင့်လှစ်ထားကစေဝါ၊စာရင်းရေးခါနဲ့အဝတ်ထည်များလိုအပ်နေတယ်လို့သိရပါတယ်။အလားတူကရင်ပြည်နယ်ဒီမိုဆိုမြို့နယ်အနောက်ချမ်းမှာတောင်ကြားချောင်းရီမြင့်တက်မှုကြောင့်ဒေါ်ဝဲကူ၊ဒေါ်ရောက်ခုနဲ့လေမအန်ခုကြေးရွာများမှာရှိတဲ့လေအေက90ကျော်ရေနှင်းမြုပ်ခဲ့တယ်လို့ KPV သတင်းဌာနမှဖော်ပြထားပါတယ်။ထို့အတူကရင်ပြည်နယ်ဖားဆောင်မြို့နယ်မော်ချီဒေသမှာမိုးအဆက်မပြတ်ရွာသွန်းမှုကြောင့်မြေပြိုမှုဖြစ်ပွားခဲ့ပြီးတော့အသက်90ကျော်အမျိုးသမီးတဦးသေဆုံးခဲ့ကနေအိမ်၅လုံးထပ်မံပျက်စီးခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။ ဆက်လက်ပြီးလွန်မြောက်နေမည့် CDM ခန့်များမှရှိတဲ့တက်ရဲမိသားစုများအားရဲခါထောက်ပံ့ပေးတဲ့တရင်ကိုတင်ပြပေးပါမယ်။ထိုင်းမြန်မာနယ်စပ်လွန်မြောက်နေမည့် CDM ခန့်နှစ်ခုရှိတဲ့ CDM စစ်သားရဲသားမိသားစုဝင်များအားပြည်သူ့ပန်းတိုင်မှအခြေခံရဲခါများထောက်ပံ့ပေးအပ်ခဲ့ကြောင်းအသိပေးဆိုထားပါတယ်။ပြည်သူ့ပန်းတိုင်ဟာရန်ပုံငွေရရှိမှုအပေါ်မူတည်ပြီးတော့ CDM တက်ရဲမိသားစုများအားအခါအားလျော်စွာကူညီပံ့ပိုးပေးနိုင်ရန်ဆောင်ရွက်လျက်ရှိတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ဗုဒ္ဓလင်မှာဘာကသရဲဘော်၃ဦးကြာဆုံးခြင်းနှစ်နှစ်ပြည့်အခမ်းအနားနဲ့ဆရာနာရှင်စနစ်ဆန့်ကျင်ရေးလှုပ်ရှားမှုပြုလုပ်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ဗုဒ္ဓလင်မြို့နယ်ចောင်းသားများတမကဘာကသများအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌရဲဘော်ကျော်ဝင်းတန်ဒုတိယဥက္ကဋ္ဌရဲဘော်ကျယ်စင်ငိမ့်ချန်းနဲ့တဲ့င်ပြန်ကြားရေးမှုရဲဘော်တူတာနေတို့ကြာဆုံးခြင်းနှစ်နှစ်ပြည့်အထိမ်းအမှတ်အခမ်းအနားတရက်ကိုဇူလိုင်လ28ရက်နေ့ကဗုဒ္ဓလင်မြို့နယ်မှာကျင်းပပြုလုပ်ခဲ့ကြောင်းဘာကသများအဖွဲ့ချုပ်ကသတင်းထုတ်ပြန်ထားပါသည်။ဒါအပြင်ကြာဆုံးခြင်းနှစ်နှစ်ပြည့်အထိမ်းအမှတ်အဖြစ်ဆီအာနာရှင်စနစ်ဆန့်ကျင်ရေးလှုပ်ရှားမှုတရက်ကိုလည်းကျင်းပပြုလုပ်ခဲ့တယ်လို့ဖော်ပြထားပါသည်။2023ခုနှစ်ဇူလိုင်လ28ရက်နေ့မနက်ပိုင်းမှာဗုဒ္ဓလင်မြို့နယ်ចောင်းသားများတမက်ကဘာကသများအဖွဲ့ချုပ်ရဲ့ရုံးခန်းကိုအကြမ်းဖက်ဆစ်စစ်တပ်ကအင်အားအလုံးကြီးနဲ့ဝင်းရောက်စီးနှင်မိရှို့ပြီးတော့ဘာကသရဲဘော်၃ဦးကိုရဲရဲဆက်ဆက်တပ်ဖြတ်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းလေးကိုတော့ Radio NUG သတင်းတောက်တာကီခါရှဲနဲ့မင်းစစ်သွေးတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။ဒီတွင်တရင်းလေးကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးတော့ဒေါ်လာရေးကဗျာကန်တာမှာတင့်သူရေးသားထားပြီးလွတ်လပ်ຫນွေဦးခန်းစားတင်ဆက်ထားတဲ့မိသားလို့ပွင့်သွားတဲ့ပန်းတွေဆိုတဲ့ဒေါ်လာရေးကဗျာကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ။
မေထားလို့ပွင့်သွားတဲ့ပန်းတွေပွင့်သွားတဲ့ဥကောင်းခွန်ကလေးမှာစိတ်ကူးကောင်းတွေရှိခဲ့ပါလိမ့်မယ်ပွင့်သွားသောရင်ပတ်စုံမှာကိုချင်းစာတရားတွေရှိခဲ့ပါလိမ့်မယ်ပွင့်သွားတဲ့နောက်ကျောမှာသူထမ်းပိုးခြင်းတဲ့တာဝန်သိမှုတွေရှိခဲ့ပါလိမ့်မယ်ကြောက်တာပေါ့တဲ့ကျွန်တော်လည်းကြောက်တာပေါ့ဗျာတဲ့ခစ်ကကျွန်တော်တို့ကိုမှမချစ်ပဲတဲ့ချစ်စရာကောင်းလို့နဲ့မချစ်တင်ခဲ့လက်ခံပေးနိုင်စွမ်းတယ်ဆက်ပြီးကြားရတာကပွင့်သွားတဲ့ဥကောင်းခွန်ကလေးမှာခုနှစ်နှစ်တိတိတွဲခဲ့တဲ့ကောင်မလေးရှိတယ်တဲ့ပွင့်သွားတဲ့ဥကောင်းခွန်လေးမှာမြို့ပြအင်ဂျင်နီယာဘွဲ့ရှိတယ်တဲ့ပွင့်သွားတဲ့ဥကောင်းခွန်လေးမှာတယောကလေးတက်လက်လေးရှိတယ်တဲ့ဘာလို့ရတော့မှလဲဘာလို့လို့ရတော့မှလဲကွယ်ဖြူလွတ်လွတ်တိမ်ဆိုင်ကြီးထပွင့်တယ်လို့ပါပဲမကြဘူးပျောက်ကွယ်သွားရတယ်ပွင့်သွားတဲ့ချစ်ချင်းမြတ်တာတွေပွင့်သွားတဲ့မြည်ရီပွေတွေအရွယ်နဲ့မမျှပွင့်သွားတဲ့တာဝန်ယူမှုတာဝန်ခံမှုတွေရွေလျောပျောက်ကွယ်တတ်တဲ့သဘောကိုလက်မခံပေးခြင်းလောက်အောင်အနာတရရနတ်နဲ့အပွင့်တွေမိစာမကုံသေးစီမခန်းသေးတဲ့အလင်းရောင်အားကောင်းဆုံးမိတိုင်းတွေအတွက်တတ်တူအစကလေးတစ်စကိုတော့မကာကွယ်နိုင်ဘဲနိုင်ငံကြီးကိုဘယ်လိုကယ်တင်မလဲရှင်းတယ်သေးပေးယုံနဲ့တော့ပွဲမပြီးဘူးခမားရောကြောက်ရောချစ်ရပါတယ်ရဲဘော်ကြီးဆိုတော့အဲ့ဒီအလိမာဒုံးလေးရဲ့ဥကောင်းဟာပွင့်လို့အဲ့ဒီတူဦးရီသောသားလေးရဲ့ရင်ပတ်ဟာပွင့်လို့အဲ့ဒီမိသားစုယရနာအခဲလေးရဲ့နောက်ကျောပတ်ဟာပွင့်လို့ဥကောင်းခွန်လေးမပွင့်ခင်မှာချစ်ချင်းမြတ်တာတွေသာအရာထင်ခဲ့ရင်ရင်မာဟွက်ထားပေးခြင်းနဲ့ရင်ပတ်ကလေးမပွင့်ခင်ရင်ချင်းအပ်လို့ထွေးထားပေးခြင်းတယ်ဒါပေမဲ့မရတော့ဘူးမိထားလို့ပွင့်သွားတဲ့ပန်းတွေမှာမျက်နှိုးစွာပန်ဖို့စောင့်နေသူတွေရှိတယ်တတိယလို့ပွင့်သွားတဲ့ပန်းတွေကိုတွားကြည့်တဲ့အခါအလုံးဟာကျွေသွားခဲ့ပြီတဲ့လေတိုးမှမိတိုင်းလေးမငိမ့်သွားဖို့လက်နဲ့ကာပေးခဲ့တယ်အချိန်နဲ့ပြေးဝင်လာတဲ့တတ်တူအပိုင်းစာတွေကိုကာပေးလို့ရတဲ့လက်ကလေးကျွန်တော်မှရှိရင်တိတ်ကောင်းပဲတင့်သူညော်လင့်ချင်းရန်ကုန်ရဲ့ရန်ကုန်အဝင်းချက်ဝတ်စင်ကမ်ပိန်းဖွင့်ပွဲအတွက်ဆရာတင့်သူရဲ့ကြပြတပုတ်ဖြစ်ပါတယ်ခင်ဗျာ
ရ ဗီဒီယိုအန်ယူဂျီသောရရှင်များခင်ဗျာအခုဆက်လက်ပြီးတော့မင်းမြုပ်မိုင်းနဲ့ကျွင်းကြံစစ်လက်နဲ့ပစ္စည်းများအန်ဒီရဲ့3ပီးချင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
သမီးတို့သားတို့ရေမင်္ဂလာပါကလေးတို့ကစားတဲ့အခါဘေးကင်းဖို့သွားရလာတဲ့အခါအန်ဒီရဲ့ကင်းစီဖို့တော်လေးတန်စင်နဲ့ဥဥနှွေတို့ပြောပြမယ်အကြောင်းကိုသေချာနားထောင်ကြမယ်နော်
သားတို့သမီးတို့ရေလေရင်ပြန်ဘုံကျဲတာအမြောက်တို့ဒုံးကြီးတို့ ਨੇ ပြက်တာခတ်တာတို့တော့ကြားဘူးကြတယ်နော်ဒုံဒုံနိုင်တိုင်းပြက်တန်ခတ်တန်တွေကြားရင်လူကြီးတွေပုံခိုင်းတဲ့နေရာမှာငင်းငိန်လေးပုံနေကြမှာလေသိတယ်မဟုတ်လား
အားလုံးငိန်သွားလို့အပြင်းသွားလို့ရပြီကစားလို့ရပြီဆိုရင်လေသမီးတို့သားတို့ဘေးကင်းဖို့တတိထားရမှာနှစ်ခုရှိတယ်ပထမတစ်ခုကဒုံဒုံတိုင်းတိုင်းတနတ်တန်တွေမကြားရတော့လို့အပြစ်မှာသွားကစားလို့ရပြီဆိုလဲကစားမင်းနေရကမြေကြီးနဲ့ဘေးဘီကိုတည်တည်ချာချာကြည့်ရမယ်နော်ဘုံဒီလုံးလုံးတွေတို့ငပြောဘူးဘုံဒုံးကြီးတို့ကြီးစံအစနာတို့တွေ့ရင်လုံးဝကြိုင်မကြည့်ရဘူးယူမလာရဘူးနော်ကြိုင်လိုက်မှပေါက်ကွဲတတ်တယ်အသက်သေးနိုင်တဲ့အထီတော်ဖြစ်တယ်လို့တတ်နိုင်သလားဝေးဝေးရှောင်ကြမယ်နော်ပြီးမှလူကြီးတွေကိုဘယ်နာမှတွေ့ခဲ့တယ်ဆိုတာသွားပြောပြနော်
ဒုတိယတစ်ခုကမြေကြီးထဲမြုပ်ထားတဲ့မိုင်းတွေကိုသတိထားရမယ်။အဲဒါကိုမြေမြုပ်မိုင်းလို့ခေါ်တယ်။မြေမြုပ်မိုင်းတွေကနင်းလိုက်တော့မှထကွဲပြီးလူကအနာတရဖြစ်စေတတ်တာ။မြေမြုပ်မိုင်းမှာအမျိုးအစားနှစ်ခုရှိရယ်။တစ်ခုကနင်းမိုင်း။အများစုကသံတို့ပလတ်စတစ်တို့နဲ့လုပ်ထားတဲ့နှုတ်စီဘူးပြပြလို့ဝိုင်းဝိုင်းနဲ့ဘူးလိုပုံစံလေးတွေ။အရွယ်ကတော့အမျိုးမျိုးရှိတယ်ကွ။နောက်တစ်ခုလက်လုံမိုင်းดาวตาတို့သမီးတို့ပို့ပြီးတော့သတိထားရမယ်လက်လုံမိုင်းတွေကအချိုးရည်ပလင်းတို့ဆက်လိတ်ဘူးတို့အိတ်တို့အဲ့လိုမျိုးသမီးတို့သားတို့အိမ်မှာတွေ့နေကြပစ္စည်းတွေလိုပုံစံဖြစ်နေတတ်တာများတယ်ကန်ကျင်စရာလေးတွေဖြစ်နေတတ်တယ
်ဒီတော့လမ်းပေါ်မှာအပြင်းမှာဘာပစ္စည်းပဲတွေ့တွေ့သွားမဆက်စုဘူးမသိတဲ့ပစ္စည်းဆိုကောက်မကင်ဘူးဟုတ်ပြီနော
်ဒုံကြီးတွေမြေမြုပ်မိုင်းတွေအကြောင်းသိပြီဆိုတော့ဘလူနေရာတွေကိုမသွားရဘူးလေဆိုတာစက်နာထောင်ကြမယ်နော်
ပြစ်တာခတ်တာတွေပြီးသွားလို့ခွေးတို့နွားတို့လိုအကောင်လေးတွေလဲနေတည်နေလဲသွားကြိုက်မကြည့်နဲ့နော်အဲ့ဒီလိုနေရာတွေမှာလဲမပေါက်သေးတဲ့ဘုံသီးတွေဒုံးကြီးတွေကြီးစံတွေကျန်နေတတ်တယ
်မိလောင်ထားတဲ့အိမ်တိုက်ပွဲဖြစ်ထားတဲ့နေရာစစ်တပ်ကစခန်းချခဲ့တဲ့နေရာစစ်ကားစစ်ပစ္စည်းဂူတော်ပတ်ဝန်းကျင်နဲ့စစ်စည်းရေးဂိတ်တွေနားလဲသွားပြီးတော့မကစားကြနဲ့နော်နောက်ပြီးတအားတိုင်းကြီးတွေဖုန်းနိုင်ကြီးတွေနားနဲ့တဓာရီနာမှာကစားတာမျိုးပြီးတာမျိုးမလုပ်ရဘူးကွ။
အရေးကြီးဆုံးကတော့မိုင်းရှိတယ်ဆိုပြီးအနေရဲ့အချက်ပြထားတဲ့အမှတ်အသားတွေကိုသိထားရမယ်။အယိုးကောင်းပုံကြီးရဲ့အောက်မှာအယိုးနှစ်ချောင်းကိုချက်ချေခတ်ထားတဲ့ပုံမျိုးပြထားလို့ရှိရင်မိုင်းနေဘုံနေရှိနေတယ်လို့ပြောတာ။ဒီတော့အဲ့ဒီနားကိုလုံးဝမသွားဘူးနော
်။ဝါးရီတစ်ကိုင်းနေနဲ့ကားထားမယ်။ချက်ချေခတ်ပုံစံလုပ်ထားတယ်ဆိုလေအဲ့ဒီတဲကိုလုံးဝဝင်မကြည့်ရဘူးနော်ဒါလေအနေရရှိတဲ့နေရာတွေကိုကာထားတာပြထားတာပဲကွကြောက်ခဲတွေတစ်သားတွေစုပုံထားတဲ့နေရာဆိုလေမိုင်းဘေးရှိနိုင်လို့ဝေးဝေးရှောင်ကြရမယ်နော
်သမီးတို့သားတို့ရေကြီးစံတွေဒုံးကြီးတွေမိုင်းတွေနဲ့ထိမိရင်ခလေးတို့ခြေထောက်လေးတွေလက်လေးတွေဒဏ်ရာရနိုင်တယ်ခြေတွေလက်တွေဖြတ်လိုက်ရတာမျိုးဖြစ်နိုင်တယ်တည်တဲ့အထီတော်မှာအနေရရှိနိုင်တယ်အဲ့လိုဖြစ်ရင်သမီးတို့သားတို့စိတ်ကြိုက်ဆော့နိုင်ဖို့မလွယ်တော့ဘူး။စားလဲကောင်းကောင်းတင်နိုင်မှာမဟုတ်ဘူး။စိတ်မြစ်စရာကြီးဟုတ်တယ်မလား
။ဒီတော့နေတိုင်းနေတိုင်းသွားလာတဲ့အခါမှာတတိထားပြီးလမ်းကိုကြည့်ပြီးသွားရမယ်။ဘေဘီကိုလေ့လာမယ်။ဦးနဲ့ဒေါ်လေးပြောပြထားတဲ့မကန်ရတဲ့ပစ္စည်းတွေမသွားရတဲ့နေရာတွေကိုမှတ်မိအောင်လုပ်ထားကြမယ်နော်ကလေးတို့
။ကလေးတို့ကလိမ်မာပြီးသားပါစကားနားထောင်ကြမယ်ဆိုတာဒေါ်လေးကသိပြီးသားကလေးတို့အားလုံးအနေကင်းကင်းနဲ့လွတ်လပ်ပျော်ရွှင်နိုင်ကြပါစေ
ရေဒီယိုအန်ယူဂျီသောရရှင်များခင်ဗျာအခုဆက်လက်ပြီးတော့တော်လိုင်းအီတီဂီတာအစီအစဉ်မှာမီးချစ်အဖွဲ့ပြီးဆိုထားတဲ့ Revival ဆိုတဲ့တော်လိုင်းအီတီသချင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ရမယ်ကြွေးကြော်နေကြတော့ဆူတောင်းခါရတဲ့ငိုတန်များအဓမ္မဘက်ကစစ်ခေါ်တန်နေတဲ့အနာဂတ်တည်ရဲ့အော်ကန်ဒီယာပဲလူအရာခါမှတားဆီးလို့မရနိုင်ဘူးယုံကြည်ချက်များတော့ကိုတော်လှန်ရခစ်တစ်ခုထွက်နှစ်တစ်ခုပြတ်မန်တရားသင်္ကန်းဆောင်ပြစီဘူးလျက်ဂျုံလာမယ့်အနာတရားတွေမြည်ဘူးထက်တီယုံကြည်ရခိုင်ဆွေရခစ်တစ်ခုဆက်လွတ်လိုက်ရမိုင်းခုပါပြည့်အောင်တဲ့နွေညံလို့ငါဟစ်ချွေမန်တန်နေမြိုင်လို့ငါစစ်အစ်စချင်းများနဲ့အာနာရှင်တိုက်ကိုဖြစ်ပေးပြန်ရနိုင်အောင်လားအနာဂတ်တချို့ပြန်ချနိုင်ကဘာကဟုတ်ဖက်ကောင်းကင်မှာလင်းနေတဲ့ကျဲလေးကြီးငင်းညောကပြောစရာမရှိနိုင်တဲ့နေရာကမျိုးပြက်တောင်းတဲ့တယောက်ဖေးမှရင်ဒီလမ်းကိုအဆုံးထိကိုလက်တွဲရင်းရှစ်ဆက်ချတော့မှာကဘာတဲ့ကိုမှန်မရစ်စစ်ဆိုးနေအောက်ကနေမင်းတို့တွေခုချိန်မှာကိထွက်လာတော့ကွာစစ်စစ်တီဘတ်တစ်တီရောက်လာမယ်ခစ်တဲ့မှာစစ်စစ်တီအားလုံးဒီဆောက်ခါရဲ့ပြီးတက်ကိုရှင်းခဲ့မယ်စစ်ဆိုးရဲ့စိတ်တောက်တင်သားပါရဲ့ဆိုးတို့ဒီအားလုံးကိုမြက်ကလည်းမောက်ခါရဲ့နောက်လာတော့သားတွေတွေ့ခါတယ်ပဲရှင်းခက်ဒီတစ်ခါကငါတို့အတွက်နာခက်အစ်စ်တစ်ဖက်ရောက်လာမယ်တိုက်ပွဲအတွက်နေဦးရဲ့စူးစီးမှုအားတွေနဲ့ဓာနေတဲ့အောင်လံသူဒေးဆန်
အာကြီးတဲ့တေးမှန်လွှားစုံဟစ်ကျွေးညံခြေတူးနဲ့စစ်မိတ်စာဆောက်ခွက်ကိုပြေးကန်ပုံကန်သူအတိတ်ထံငရဲဥတာနှိပ်ပန်ကဘာကြီးကိုစေကျော်ဖို့လူငယ်တွေစတဲ့ခံလာပါခင်ပြနေရမြားချလက်တွေတူညီချိတ်ဆက်ထားပါကျွလွန်တော်သူတွေနဲ့နိုင်ရလေးပါမြားချကလွမြောက်မှုဟာရှေ့မှာချိုးလင်းနေပြီရဲပေါ Stand the fuck up and face it
You're so crazy I'm gonna see the happy ကဘာသွားတရားနာချင်မှုကြောင့်သူဆုံးပြီးတော့နေမှာလာပြုတ်ချက်ခွေးချက်သွားတဲ့လုံးဝရက်တမသွား
ဒါစီကန်တချကရောက်ဆုံးတတ်တမြား
သူတွေသူများအနေနဲ့လာတဲ့ကြားမှာနေမထားဘူးဘယ်သူကဘယ်လိုလုပ်များဖဲချလထားကိုကြက်ပြီးလို့ပါလေဆုံးပြီးတော့လာတိုင်းကချဆိုတရားတော့စစ်စစ်တဲ့ဘာမှမဖြစ်ငါပြောတာကြားလာမင်းတကယ်တော့လာပါကြည့်ဟာမအောင်သူကြီး Shout everybody but you fucking on the street Oh my god you don't have to down that beat down that beat can't even let down that key Sack you on the left down shop of your dang ass shop Look how fuck up in the shadow just just shop Give my whole get no kind of that that you just Now we yes I'm gonna be the shit that look at ya
Jala Jala
Don't coach in there got sign and then go
Jala Jala Jala
How many thought the clearly your mood that go
Jala Jala
လူမဲဦးရင်ကြီးတဲ့ကိုကြားလာ
တော့ပဲပင်ပန်းနေစေချက်တက်လို့ရတဲ့ကြောင့်မင်းပင်ပန်းနေချိန်နဲ့ဒီချက်တည်းရပါ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမီဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမီဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့ နိုင်ငံတကာကစေတနာရှင်များလှူအားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။